နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နီးကပ်လာချိန်မှာပဲမြစ်စုံဆဲစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးတောင်းဆိုတဲ့လူလူလှုပ်ရှားမှုတွေအရှိန်မြင့်တက်လာနေပါတယ်။မနက်ဖြန်ဧပြီလ20ရက်နေ့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့ခေါင်းစဉ်နဲ့မြစ်စုံဆဲစီမံကိန်းကိစ္စအဖြေရှာဖို့အကြိုစကားဝိုင်းတစ်ခုကျင်းပဖို့ရှိနေသလိုမြစ်စုံစီမံကိန်းဖြတ်သိမ်းနိုင်ရေးအတွက်လိုအပ်ရင်တရုတ်အစိုးရကိုရော်ကြေးပေးသွားမယ်ဆိုတဲ့အယူအဆတွေကလည်းတိုးလာနေပါတယ်။မြစ်စုံအရေးဆောင်ကြီးနေတဲ့နိုင်ငံရေးအသိုင်းအဝိုင်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တို့ကိုကိုစော်ထက်ကမေးမြန်းတင်ပြထားပါတယ်။
နိုင်ငံတော်တာဝန်ခံဒေါက်ဆန်းစုကြည်ရဲ့ဒီရပိုင်းသွားမဲ့တရုတ်ပြည်ခီးစဉ်အတွင်းမှာကချင်ပြည်နယ်မှာလုံးမဲ့မြေဆုံဆဲတီဆောင်ရေးနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့ရှိနေရကြောင်းအဲ့ဒီအပေါ်မှာလူလူကစိတ်ဝင်စားနေကြတာပါဒီလိုခီးစဉ်မတိုင်ခင်မနက်ဖြန်စနေနေ့မှာပဲရန်ကုန်မြို့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုရဲခေါင်းစဉ်နဲ့မြေဆုံအရေးဖြေရှာမဲ့သကဝိုင်းတစ်ခုကိုတဘာဝပတ်ဝန်းကျင်အရေးနားလည်ကြွညင်သူတွေနဲ့စပေးအမှုပညာအတိုင်းဝန်းကနာမည်ကြီးပုဂ္ဂိုလ်တချို့ပါဝင်ပြီးဆွေးနွေးကြဖို့ရှိနေကြပါတယ်တချိန်တည်းမှာပဲအရာဝတီကိုပြန်ရွေးယူရမယ်ဆိုရဲစကားလုံးအတုံးနှုံးပေါ်မှာလည်းနားလည်မှုတွေစိုးရိမ်မှုတွေအမျိုးမျိုးကွဲပြားလာနေကြတာပါမြန်မာအစိုးရအနေနဲ့တရုတ်အစိုးရကိုပေးထားတဲ့ကတိကဝတ်အတိုင်းအကောင့်တွေပေါ်မလားဒါမှမဟုတ်ရင်စီမံကိန်းရဲ့တန်ကြီးကိုပြီးရောဘူးကဖြည့်ရှင်းသင့်တဲ့နီလန်းလားဆိုတဲ့အပေါ်မှာအမြင်ကွဲပြားနေကြတာပါအရာဝတီကိုပြန်ရွေးယူကြမယ်ဆိုရဲစကားဝိုင်းကိုဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာထွန်းလွင်ကတော့ပြည်သူကဒီစီမံကိန်းအတွက်ရော်ကြေးပေးရဟာအစိုးရကိုကူညီဖြည့်ရှင်းနိုင်မယ်နီလန်းတစ်ခုဖြစ်နိုင်ကြောင်းဖီယိုရီကိုပြောပါတယ
်ဒါတော့အစိုးရရဲ့ဒီဘက်ကဟောလာဒီဘက်ကတရုတ်နိုင်ငံရဲ့နောက်ပြည်သူရဲ့သုံးဖွဲ့ဆိုင်မှာဒါပြည်သူကလည်းသူတက်နိုင်တဲ့ဘက်ကနေပြီးတော့အစိုးရကိုကူညီချက်သဘောပါပဲအဲ့တော့ကျွန်တော်တို့ကဒါအစိုးရအနေနဲ့ဒီလိုပြန်ရွေးဖို့ဆုံးဖြတ်ချင်တဲ့ငွေကြေးကြီးမှာကဲကဲရှိနေတယ်ဆိုရင်ဒါပြည်သူကဝိုင်းထဲမယ်ဆိုတော့ဆန္ဒရှိတဲ့လူတွေရဲ့သဘောထားအတိုင်းလုပ်တဲ့ပွဲပါပဲကျွန်တော်တို့ကတော့တန်းတန်းတည်း last minute ကြီးရော ARD ကိုကောက်ွယ်ပါပဲ။ဒါပေမဲ့ decision ကတော့ဒါပါပဲပြောလက်ရှိကာနာယာစိုးရရဲ့ decision ပဲဖြစ်တော့မှာပေါ့နော်
။နိုင်ငံကြီးလေးလာသူဒေါက်တာရံမျိုးသိန်းကတော့ဒါဟာနီလန်းတစ်ခုဖြစ်နိုင်ပေမဲ့လည်းတခြားနီလန်းတွေကိုလည်းထည့်သွင်းစဉ်းစားတဲ့ကြောင်းအခုလိုပြောပါတယ
်။ကျွန်တော်မြင်တော့မြစ်စုံကိုပြန်ရွေးရမယ်ဆိုတဲ့အသုံးအနှုန်းကဒီလိုမှုမရှိဘူးလို့မြင်ပါတယ်။ဒီကုန်ကျစရိတ်ကိုပြန်ပေးတဲ့နီလန်းဟာလည်းပဲတစ်ခုဖြစ်တယ်ပါလေ။ဒါပေမဲ့အဲ့ဒီချိုချင်းပြန်ပေးတဲ့နီလန်းတစ်ခုတည်းပဲရှိတာမဟုတ်ဘူးလို့ကျွန်တော်နားလည်ပါတယ်။ဥပမာ project အစားထိုးပေးတာမျိုးအခြားပေါ့လေ။နှစ်နိုင်ငံအခြားမှာတန်တမာနီးရညှိနှိုင်းဆွေးနွေးပြီးတော့အပြေရှာနိုင်တဲ့နီလန်းတွေရှိတယ်လို့မြင်ပါတယ်။
2018ဒီဇင်ဘာ28-29မှာတရုတ်တန်အမတ်ဟုန်ရှန်ကကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးဘာသာရေးခေါင်းဆောင်တွေကချင်ပါတီနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာကချင်အဖွဲ့အစည်းရဲ့အနေနဲ့ငင်းပွားနေရဲ့မြေဆုံဆဲကိစ္စအပါအဝင်ကချင်ပြည်နယ်မှာရှိတဲ့တရုတ်စီမံကိန်းတွေနဲ့ပတ်သက်ပြီးဝင်ရောက်မပတ်သက်ဖို့ပြောခဲ့ပါတယ်။ဒါဟာအမေရိကန်နဲ့ဗြိတိန်တန်မတ်တွေကချင်ပြည်နယ်ကိုတွားပြီးတပတ်အကြာမှာဖြစ်ပါတယ်။တရုတ်တန်မတ်ရဲ့အဲ့ဒီတုန်းကတွေ့ဆုံခဲ့သူတွေထဲကတဦးဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကမြေဆုံနဲ့ပတ်သက်ရင်ပြည်သူလူထုနဲ့တသားတည်းကန့်ကွက်ကြောင်း VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ကချင်ပြည်သူလူထုကတော့ကချင်ပြည်သူလူထုနဲ့ကျွန်တော်ဒီဒီမိုကရက်တစ်ပါတီအပါဝင်ပေါ့နော်အဲဒီကတော့ကျွန်တော်မြစ်စုံကြီးကဒါတိဆောက်ဖို့ရအဲကျွန်တော်လုံးဝကန့်ကွက်ပါတယ်ကျွန်တော်အလိုမရှိပါဘူးနောင်နောင်ကိုလည်းဒီဟာနဲ့ပတ်သက်ပြီးမှဆွေးနွေးစရာလည်းအကြောင်းမရှိဘူးဆိုတဲ့ဟာမျိုးပဲကျွန်တော်ပြောလို့ပါတယ
်မြစ်စုံနဲ့ပတ်သက်ပြီးအခုနှစ်ဇန်နဝါရီလတုန်းကလည်းငင်းညမ်းပါစီမြန်မာပြည်ကွန်ရက်ကဥဆောင်ပြီးမြစ်စုံဆဲစီမံကိန်းရပ်တန့်ဖို့တိုင်းသုံးတိုင်းမြို့ပေါင်း20မှာကြေကြေပြန့်ပြန့်ကန့်ကွက်ခဲ့ပါတယ်အဲဒီမြို့နယ်တွေကကောက်ခံလို့ရတဲ့လက်မှတ်တွေကိုစုဆောင်းပြီးနိုင်ငံတော်အတိုင်းအမြန်ရုံးလွတ်တော်ကုလသမဂ္ဂပြီးတော့မြန်မာတရုတ်တန်ရုံးကတဆင့်တရုတ်ကွန်မြူနတီပါတီစီကိုပေးပို့သွားမှာပါအဲ့ရနဲ့ပတ်သက်ပြီးမကြခင်သတင်းထုတ်ပြန်သွားဖို့ရှိကြောင်းငင်းညမ်းပါစီမြန်မာပြည်ကွန်ရက်ပြည်မျိုးတောင်အခံဦးညီညီကပြောပါတယ
်ကျွန်တော်တို့ရဲ့ဒေသခံအနေနဲ့ရောကျွန်တော်တို့ဒီကတက်ကြွလှုပ်ရှားသူတွေအနေနဲ့ရောပေါဝင်ဆောင်တဲ့လူတွေအနေနဲ့ရောလုံးဝလက်ခံနိုင်စမ်းမရှိဘူးလေဒီဆုံးစမ်းနေတဲ့ပတ်သက်ဒီမှာဒီအားလုံးပြန်စုနေအကြောင်းပါပဲပြန်စုပြီးရတယ်ကျွန်တော်သတင်းကရှင်းလင်းပွဲတစ်ခုလုပ်မယ်သတင်းကရှင်းလင်းပွဲရရင်နေပြီးတော့ဘလောက်အရေးအတွက်ရလဲဖြစ်ကိုပြန်ဆက်ပြီးတော့ဆောင်ရွက်မယ်ဆိုတဲ့ဥစ္စာကိုဒီသတင်းကရှင်းလင်းပွဲရပြီကျွန်တော်ထုတ်ပြန်သွားပါပါ
မြေဆုံဆယ်စီမံကိန်းရပ်တန့်ဖို့မြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်Charles Mambo ကလည်းမြမအစိုးရတောင်းရှိသူတွေကိုအေပီလာ15ရက်ကဒုတိယကြိမ်မြောက်စာပေးဖို့မေတ္တာရက်ခံခဲ့သလိုဒီတစ်ကြိမ်မှာတော့တရုတ်အစိုးရစီကိုပါတပြိုင်တည်းထဲပေးဖို့ခဲ့ပါသေးတယ်။မြေဆုံဆယ်နဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့မြမအစိုးရကြားနားလည်မှုတွေဘယ်လိုယူထားတဲ့စာချုပ်ပါအချက်လက်တွေကိုဘယ်လိုရှိရဆိုတာကိုပွင့်လင်းမှုမရှိပါဘူး။ဒီစီမံကိန်းကို2006ဒီဇင်ဘာ28ရက်အဲ့ဒီအချိန်ကနိုင်ငံတော်အေဂျန်တာယာရေးနဲ့ဖွံ့ဖြိုးရေးအစိုးရရဲ့အမှတ်1လျှက်စစ်စွမ်းအားဝန်ကြီးဌာနနဲ့တရုတ်စွမ်းအင်ကုမ္ပဏီ CPI ကြားချုပ်ဆိုခဲ့ရဖြစ်ပါတယ်